ကနေဒါနိုင်ငံဝေးမှာအမေရိကန်တိုက်လေယာဉ်ကပစ်ချခဲ့တဲ့အမျိုးအစားမသိရတဲ့အရာဝတ္ထုတစ်ခုရဲ့အပျက်အစီးအပိုင်းအစာတွေကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေတဲ့အကြောင်းကနေဒါဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Recovery teams are on the ground
ပစ်ချသွားတဲ့အရာဝတ္ထုကိုစုံစမ်းစစ်ဆေးနိုင်မှုရှာဖွေရေးအဖွဲ့တွေကွင်းစင်ရှာဖွေနေပါပြီလို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတင်းငွေနေမှာပဲဒေသတွေကိုပြောလိုက်တာပါပစ်ချခဲ့တဲ့အရာဘလို့မျိုးစားလဲဆိုတာကိုတော့ဝန်ကြီးချုပ်ကမပြောပေမဲ့အရက်ပဲလေရောင်းလုံရုံရေးအတွက်ချင်းချမှုဖြစ်နေတယ်လို့ပြောဆိုသွားပါတယ်အမေရိကန်ထက်လက်တော်ခေါင်းဆောင်ကတော့ Alaska ပြည်နယ်ပေါ်မှာအစောပိုင်းပစ်ချခဲ့တဲ့အရာဝတ္ထုတစ်ခုနဲ့ကနေဒါမှာပစ်ချခဲ့တဲ့နှစ်ခုစလုံးဟာမိုးပြန်ပူပေါင်းနေဖြစ်နေတဲ့အကြောင်းအမေရိကန်ရုပ်သံ ABC ကိုပြောဆိုခဲ့တာပါတောက်ချန်နေက Alaska မှာပစ်ချခဲ့တာနဲ့ကနေဒါမှာစနေနေ့ကပစ်ချလိုက်တဲ့အရာဝတ္ထုတွေဟာမိုးပြန်ပူပေါင်းနေဖြစ်နေတယ်လို့အမေရိကန်မျိုးသားလူညုံရေးရရှိတွေကယူဆထားတဲ့အကြောင်းထက်လက်တော်လူများစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုတာဖြစ်ပါတယ်လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကတောင်ကယ်ရိုလိုင်းနားကမ်းရိုးတန်းမှာပစ်ချခဲ့တဲ့တရုတ်မိုးပြန်ပူပေါင်းထက်တော်အရွယ်စားငယ်တယ်လို့လည်းပြောဆိုခဲ့တာပါပထမဆုံးပစ်ချခဲ့တဲ့ပင်နီယာလောက်အမြင့်ရှိမီးဝုံးမြန်ကိုတော့တရုတ်နိုင်ငံကထောက်လန်းရေးအတွက်အသုံးချနေတယ်လို့အမေရိကန်တာဝန်ရှိသူတွေစွပ်စွဲထားပေမဲ့တရုတ်ဆိုရတော့အရက်ပဲသုတေသနလုပ်ငန်းအတွက်ဖြစ်တဲ့အကြောင်းကာကွယ်ပြောဆိုထားပြီးပစ်ချဖြစ်စီခဲ့တဲ့ပုံမှာလည်းပြင်းပြင်းထန်ထန်တုံ့ပြန်ထားပါတယ်